အီရန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့တောက်ချာနေ့ကစတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့အနည်းဆုံး106ဦးသေဆုံးခဲ့တယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောပါတယ်ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်နှစ်ကဖြစ်ခဲ့တဲ့လူမှုဆန္ဒပြမှုတွေအတွင်းသေဆုံးခဲ့မှုရဲ့၄ဆဖြစ်တယ်လို့လည်း AI အဖွဲ့ကြီးကပြောပါတယ်မြန်မြန်တွေ့သူတွေလူမှုကွန်ရက်မီဒီယာနောက်ပြည်ပအခြေဆိုင်အီရန်လူခွင့်ရေးလှုပ်ရှားသူတွေရဲ့အစီရင်ခံချက်တွေကိုအခြေခံပြီးလုံခြုံရေးတပ်ဖွဲ့လက်ချက်နဲ့ဆန္ဒပြသူ106ဦးသေဆုံးရတာလို့ AI အဖွဲ့ကြီးကဆုံးဖြတ်တာဖြစ်ကြောင်းအဖွဲ့ရဲ့အီရန်ဆိုင်ရာကျွမ်းကျင်သူရာဟာဘာရီနီက VOA ပါရှန်ဌာနနဲ့အင်ကာနစ်မေးမြန်းမှုအတွင်းမှာပြောဆိုတာဖြစ်ပါတယ်။မြို့ကြီးမြို့ငယ်20ခုမှာအသေးပြောက်တွေရှိခဲ့ပြီးအနောက်ပိုင်းမြို့တွေဖြစ်တဲ့ကမန်ရှာဂျာဗန်ရောင်ဘန်ဒာအီမာရှာနဲ့သူ့ရဲ့စင်ချေဘုံဒေတာတွေမာရီဝမ်ဘာဘာဟမ်တို့မှာအသေးအပြောက်အများဆုံးဖြစ်တယ်လို့လဲ AI အဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကအီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆုံးဆန္ဒပြသူ9ဦးသေဆုံးခဲ့ရမှုကိုတော့ VOA ပါရှန်ဌာနကတိကျအတည်ပြုချက်ရရှိထားပါတယ်